မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်ဖြစ်ပြီးကုန်စည်ကူးသန်းမှုနဲ့ရောင်းဝယ်တွေပေါ်ထိခိုက်နေတာနဲ့အမျှစားသောက်ကုန်နဲ့လုံစာစီတွေဈေးတက်လာနေတဲ့အပေါ်ကုလသမဂ္ဂစံတယ်ရိတ်ခအစီအစဉ် WFP ကဒီကနေ့တတိပေးလိုက်ပါတယ်။တချို့မျိုးပြဒေသတွေမှာစားသောက်ကုန်ဈေးနှုန်းတွေအတက်ဖက်ပြနေတယ်ဆိုတာ WFP ရဲ့စားသောက်ကုန်ဈေးနှုန်းစောင့်ကြည့်ရေးကနေတွေ့ရှိထားပါတယ်။ရန်ကုန်မြို့ပတ်ဝန်းကျင်ဒေသတွေမှာဖေဖော်ဝါရီလဆန်းကတည်းကဆိုရင်စားအုပ်စီဈေးနှုန်း20ရာခိုင်နှုန်းတက်သွားပြီးတော့ရန်ကုန်နဲ့မန္တလေးမြို့တွေရဲ့ပတ်ဝန်းကျင်ဒေသတွေမှာဖေဖော်ဝါရီလနောက်ဆုံးပတ်ကတည်းကဆိုရင်စံဈေးနှုန်း400ခိုင်နှုန်းတက်သွားတယ်လို့ WFP ကပြောပါတယ်။နိုင်ငံတော်အနေနဲ့ဆိုရင် WFP ကစောင့်ကြည့်နေတဲ့ဈေးကွက်တွေမှာစံဈေးနှုန်းဟာဇန်နဝါရီလလယ်ကနေဖေဖော်ဝါရီလလယ်အတွင်းဖြန့်မြှခြင်း300ခိုင်နှုန်းတက်သွားပါတယ်။ဒါပေမဲ့လည်းကချင်ပြည်နယ်ကဗမော်နဲ့ပူတော်လိုမြို့တွေမှာတော့20ကနေ35ရာခိုင်နှုန်းအထိတက်သွားတယ်လို့ WFP ကပြောပါတယ်။ကနဦးရိတ်လက္ခဏာတွေကတော့တိတ်ကိုစိုးရင်စရာပါပဲ။အထူးသဖြင့်စားရေးကိုတရချင်းဖြစ်ရှင်းနေရတဲ့အာဂိုအာထအမဲအစုံလူလူအတွေ့တိတ်ကိုစိုးရင်စရာကောင်းပါလေ။ COVID-19 ကာယရောဂါရေးပြင်ဒီစားကုန်ဈေးနှုန်းတွေဆက်ပြီးအတက်ပြနေရင်တော့အစင်ရဲဆုံးနဲ့အာဂိုအာထအမဲအစုံလူလူဝဝလင်လင်စားဖို့အရေးဟာစူးစူးရွရွထိခိုက်လာပွဲရှိပါတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးစတီဖန်အန်ဒါဆန်ကပြောပါတယ်ခင်ဗျာ။